ယူကရိန်းနိုင်ငံမှာထောင်ချီတဲ့ဆိုရဆန့်ကြီးဆန္ဒပြသူတွေဟာအဓိကဆိုရအဆောက်အအုံတွေကိုတရင်လာနေတော့ကပိတ်ဆို့ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဥရောပသမဂ္ဂနဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ကိုလက်မှတ်ထိုးဖို့အတွက်ယူကရိန်းသမ္မတဖြစ်တဲ့ Viktor Yanukovych ကညှင်းပယ်ခဲ့တဲ့အပေါ်မှာမချေနှက်ကြတဲ့ဆန္ဒပြသူတွေဟာဆိုရကိုပါဖြုတ်ချဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ယူကရိန်းရဲ့မြို့တော်ကီယက်မှာရှိတဲ့ဒီအဆိုရအဖွဲ့နဲ့ဗိုလ်ဘဏ်အဆောက်အအုံအဝင်ပေါက်တွေကိုရာနဲ့ချီတဲ့ဆန္ဒပြသူတွေဟာတရင်လာနေတော့ကပိတ်ဆို့ဆန္ဒပြကြပါတယ်။တနင်္လာနေ့တုန်းကတော့ဒီမြို့တော်တစ်ခွာမှာအစိုးရဆန့်ကြီးဆန္ဒပြသူတသိန်းကျော်ချီတဲ့ဆန္ဒပြခဲ့ပါတယ်။အဲ့ဒီတနင်္လာနေ့ဆန္ဒပြပွဲမှာဆန္ဒပြသူချို့ကအစိုးရစောက်အုံတွေကိုဝင်စီးဖို့ကြိုးပမ်းရာကနေပြီးတော့ဒုံညုံရေးတပ်ဖွဲ့တွေကနေပြီးတော့မြေယူဘုံတွေမိကုဘုံတွေတုံးပြီးတော့လူစုခွဲရနေပြီးတော့အကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပါသေးတယ်။အဲ့ဒီမှာလူပေါင်း200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ယူကရိန်းဝန်ကြီးချုပ်မကူလာအဆိုရော့ကတော့ဒီဆန္ဒပြသူတွေဟာထိမနိုင်သိမရဖြစ်ပြီးတော့အာနာဂူပါလူယူသိမ်းယူမဲ့လက္ခဏာတွေဖြစ်လာခဲ့တယ်ဆိုပြီးတော့တနင်္လာနေ့မှာဖြစ်ရှင်းချက်ပေးပါတယ်။ယူကရိန်းအတိုက်ခံခေါင်းဆောင်အဆန်နယ်လီယန်ဆန်ယော့ကတော့ဒီရွေးကောက်ပွဲတွေကိုစောစောစီစီကျင်းပပြီးတာဟာအခုဒီဖြစ်နေတဲ့အကြက်တဲအတွက်တစ်ခုတည်းသောအဖြစ်ရှင်းနည်းဖြစ်တယ်ဆိုပြီးတော့သတင်းတော်တွေကိုပြောပါတယ်။အခုလိုမျိုးဆန္ဒပြသူတွေအပေါ်မှာယူကရိန်းအာဏာပိုင်တွေဘက်ကအကြမ်းဖက်မှုဟာလက်မခံနိုင်စရာအခြေအနေဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတအင်ပီရိုပြောခွင့်ရသူဂျေးကန်နီကတနင်္လာနေ့မှာပြောပါတယ်။ငင်းညာစွာဆနာပြမှုတွေကိုအာနာသိနေလို့အမေရိကန်ပြည်အောင်စုအနေနဲ့မယူဆတဲ့အကြောင်းလဲပြောသွားပါတယ်။ကုလသမဂ္ဂတွေးမှုချုပ်ဘန်ဂီမွန်ကတော့အခုလိုမျိုးဒီပြဿနာမှာနှစ်ဖက်စလုံးကနေပြီးတော့အခြေအနေတွေကိုထင်းသေးသေးနဲ့ဆောင်ရွက်ဖို့တိုက်တွန်းပါတယ်။အကြမ်းဖက်မှုတွေကိုရှောင်ပြီးတော့အဓိပ္ပာယ်ရှိတဲ့တွစ်ဆုံဆင်းရဲကြီးတွေလုကြဖို့သူကပြောပါတယ်။အလားတူပဲဥရောပကော်မရှင်အုပ်ထားဖြစ်တဲ့ဟိုစီမန်နျူယယ်ဘာရိုဆူကလည်းပြဿနာတွေကိုထင်းသေးသေးနဲ့ကိုက်တွယ်ဖြေရှင်းကြဖို့ဆိုပြီးတော့နှစ်ဖက်စလုံးကိုတိုက်တွန်းထားပါတယ်ခင်ဗျာ။